တော်ရရှိများရွှေလန်းချမ်းမြေကြပါလားခင်ဗျာကျွန်တော်တို့ RFA တနုံနေစကဝိုင်းကိုအခုစတင်มาတော့မယ်ဖိတ်ကြားထားတဲ့ပုံကုတ်နှူးကတော့ပထမတူကမန္တလေးမဟာအောင်မြေမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကြိုင်ပါဦးအောင်ကြိုင်နေကောင်းပါလားခင်ဗျာ
ကောင်းပါတယ်ခင်ဗျာ
နောက်တူကတော့လာဘုဒ္ဓမြို့နယ်ကနေညီလာခံတက်ရောက်ပြီး NLD ဘ ഹു ကော်မတီဝင်အဖြစ်ရွေးချယ်ခံရတဲ့ရှေ့နေဦးကြည်ဝင်းပါဦးကြည်ဝင်းရေးကြားမှာပါလားခင်ဗျာ
ဟုတ်ကဲ့နေကောင်းပါတယ်ခင်ဗျာကြားမှာပါတယ်
တော်တာရှင်များခင်ဗျာကျွန်တော်တို့လက်ရှိကျင်းပနေတဲ့အမျိုးသားဒီမိုစီအဖွဲ့ချုပ်ရဲ့ညီလာခံနဲ့ပတ်သက်ပြီးဒီပတ်ဆွေးနွေးတင်ပြဖို့ရှိပါတယ်အဲ့တော့ဦးအောင်ကြိုင်ခင်ဗျာအခုကျင်းပနေတဲ့အမျိုးသားဒီမိုစီအဖွဲ့ချုပ်ရဲ့ညီလာခံကဘာတွေထူးခြားလဲဘယ်လောက်ထိပါတီအတွက်အရေးပါပါသလဲခင်ဗျာ
အဖွဲ့ချုပ်ရဲ့အမိုင်းတစ်လျှောက်မှာပထမဦးဆုံးသောညီလာခံဖြစ်ပါတယ်စတင်ဖွဲ့စည်းသူတော်ငယ်တာ1988ခုနှစ်စက်တင်ဘာ29ရက်ဆိုတော့ခုတည်းဟာငွေတုအခါလေးရောက်ပြီးတော့နေပါတယ်အဲငွေတုအခါရောက်တဲ့ဒီဖွဲ့ချုပ်ဟာမြန်မာနိုင်ငံကိုစစ်မှန်တဲ့ဒီစီနိုင်ငံအဖြစ်ထူထောင်မယ်ဆိုတဲ့ဒီမူစီပြည်တော်စုဖြစ်ထူထောင်မယ်ဆိုတဲ့အနိဋ္ဌန်နဲ့ထူထောင်ခဲ့တာ။အဲဒီအနိဋ္ဌန်ကိုအကောင့်တွေဖွင့်နိုင်မှုအတွက်ကျွန်တော်ပါတီကိုယ်တိုင်ကဒီမူစီမိကဖွဲ့စည်းထားတဲ့ပါတီဖြစ်ရမယ်လို့ခေါင်းဆောင်များကငကိုယ်တည်းကလမ်းညွှန်ထားတာ။အဲဒါကတော့ပုံစံစုကြည်ကိုဒီဝန်ဦးဝင်းတင်လို့ဦးတင်ဦးလို့ဖြစ်ပါတယ်။အဲဒီအနေနဲ့ကိုကျွန်တော်တို့တားမြောက်1989လောက်ကျေကျက်တဲ့ news ကလည်းကျွန်တော်တို့ကြိုးစားထူပါတယ်။မအောင်မြင်ပါဘူးခင်ဗျ။အဲမအောင်မြင်တဲ့အကြောင်းရင်းကတော့89နှစ်ဦးပိုင်းမှာပဲကျွန်တော်တို့ကညီလာခံနေစမလို့လုပ်တဲ့အချိန်မှာကျွန်တော်တို့ပါတီကအင်္ဂါအကြီးဆုံးပါတီဖြစ်လာတော့အဲတုန်းကနောက်ဝတာဆိုတာကျွန်တော်တို့ပါရမီဖြည့်ခွဲဖို့စလုပ်ပါတယ်။အဲဒီမှာရင်ကျွန်တော်တို့ပါရမီမြို့နယ်ဆင်ကောင်းဆောင်တွေဘန်းခါပါတယ်။ဒုတိယတိုင်းဆင်အစီပန်းပါတယ်။နောက်တော့ဘဟုဆင်ဒီဘန်းခါပြီးတော့နောက်ဆုံးကုန်လုံးဆောင်ဖွဲ့ဒရမင်းနဲ့ကောင်းနေရတဲ့လူကြောင့်ဒီကြောင့်နဲ့လူတင်းချောင်းတော့ဖွဲ့ချုပ်ဖွဲ့တွင်းမှုကိုယ်တိုင်ဒီကျေကျုပ်ချက်ခါနဲ့ပေါ်အောင်ရောက်သွားပါတယ်အဲ့ဒီမှာရင်ကျွန်တော်တို့ညီလာခံနဲ့ဆက်ပြီးလုပ်လို့မရတော့ဘူးညီလာခံနဲ့ရဆိုင်လိုက်ရပါတယ်အဲ့ဒီပါတီကြီးရဲ့ပထမဦးဆုံးဆုံးပါတီညီလာခံအခုမှထမ်းမြောက်အောင်မြင်တာဖြစ်ပါတယ်နှစ်ပေါင်း90ဒီမိုကရေစီလမ်းပြောင်းနေတဲ့မြန်မာနိုင်ငံအတွက်ပြည်သူလူထုလုံးအားကိုးရမယ်ဒီမိုကရေစီစနေကမနိုင်ငံမှာပေါ်ဆောင်ပြီးမဲ့တာနိထံနဲ့ပေါ်လာတဲ့ပါတီကြီးရဲ့တကယ်ဒီမိုစီနီးကရွေးချယ်တင်မြှောက်ပွဲတွေနဲ့သွားတန့်ကျင်နိုင်တဲ့အလုံးထူးခြားတဲ့ညီလာခံဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဦးကြည်ဝင်းလည်းပြောပါအောင်ခင်ဗျာ
ကျွန်တော်တို့မြန်မာနိုင်ငံရဲ့သမိုင်းမှာကြည့်ရတဲ့အခါကျတော့ဒီလိုပြည်သူလူထုတရားလုံးရဲ့ဆန္ဒအရအရေးတော်ဝင်တစ်ခုမှနေပြီးတော့ပေါ်ပွားလာတဲ့ပါတီဆိုတာစစ်ပေါင်း90မှာဒီကျွန်တော် NLD ပါတီတခုပဲရှိရဲ့တကယ်နိုင်ငံကြီးရွေးချယ်အပြင်ဤသူစန္ဒနဲ့ဒီစစ်အာဏာရှင်စနစ်ကအောက်ကနေပြီးကြီးထွားလာတဲ့ပါတီကိုအဲဒီလိုမျိုးကကျွန်တော်တို့မြန်မာနိုင်ငံရဲ့တမိုင်းတစ်လျှောက်မှာလူလည်းကြီးကြောက်ကြူစားခဲ့တဲ့ကာလဟိုတော့တော့ပါစီလို့လည်းပါတီမျိုးရှိခဲ့တယ်လို့အခုကျွန်တော်တို့ဒီစစ်အာဏာရှင်အောက်ကနေပြီးတော့ဒီမိုကရေစီနဲ့လူ့ခွင့်ရအောင်ဒုတိယဒီလူမျိုးတွေတိုက်ပွဲအတွက်တကယ်ကြိုးစားတဲ့ပြည်သူ့ရဲ့ဆန္ဒတက်ခင်းတော့မပေါ်လာတဲ့ပါတီဟာဒါတကယ်နိုင်ငံရေးပါတီဖြစ်တယ်သူကရွေးချယ်ကိုကသူကဒီလူမျိုးရေးအတွက်ဒုတိယဒီလူမျိုးရေးအတွက်ကြိုးစားတာဘလူးစစ်လူခွေကိုကြိုးစားတာဒီပေါ်မှာအခြေခံပြီးတော့မှပေါ်လာတဲ့ပါတီဆိုတာသူ့ရဲ့အခြေခံကိုကသူကပြည်သူ့ရဲ့ဆန္ဒကိုသူခင်းတာအကြီးအကဲဝင်တစ်ခုလုံးအမွေးဆက်ခံလိုက်တဲ့ပါတီဆိုတာဒီတစ်ခုပဲရှိတယ်အဲ့တော့ပြည်သူ့ရဲ့ဆန္ဒကပေါ်လာသလိုနိုင်ငံသမားတွေကလည်းပဲဒီပြည်သူ့ဆန္ဒကိုအကောင့်ထဲဖော်မဲ့နိုင်ငံသမားတွေအဲ့ပါတီထဲမှာရှိတယ်ရှိနေသလိုအဲ့ဒီပါတီရဲ့ခေါင်းဆောင်ကလည်းတိုက်ပွဲကဝေဖော်ပြလိုက်တဲ့ခေါင်းဆောင်အဲ့လိုထူးခြားတဲ့နိုင်ငံရေးခေါင်းဆောင်ပါတဲ့တကယ်အမြင့်လက်ခံတဲ့နိုင်ငံရေးသမားတွေဖွဲ့ထားတဲ့ပါတီဆိုတာဒါကိုကျွန်တော်တို့ကပြောချင်တာ
ဟုတ်ကဲ့အဲ့တော့ဦးကျင်းခင်ဗျာဒီညီလာခံကနေအခုဒီနေ့ဆိုနောက်ဆုံးနေ့ပေါ့လေကျင်းပါတော့မှာအဲ့တော့ဘာတွေချမှတ်ဆောင်ရွက်နိုင်ခဲ့ပြီလဲခင်ဗျာ
ဘူကော်မတီ120ရေအရင်30 150ကိုကျွန်တော်တို့ဒီနေ့ဆိုပြေးပြီးပါပြီ။ဘယ်လိုလဲတော့ကျွန်တော်တို့ကနိုင်ငံရေးဒီအစီအခံစားတောင်းတင်နေ။နောက်ပြီးတော့ပါတီမှာကျွန်တော်တို့ဒီအရင်တော့ကဒီပါတီနဲ့ပတ်သက်ပြီးတော့အယူခံဝင်တဲ့ကိစ္စတွေဒါတွေဒီနေ့ကျွန်တော်တို့ဆုံးဖြတ်နိုင်တယ်။ဒေါ်ဆန်းစစ်ကြည်ကတကယ်ဒီရှေ့ကိုသွားမယ်လက်ဆွဲပဲ
။ Okay ဦးအောင်ကြိုင်ခင်ဗျာဒေါ်အောင်ဆန်းစစ်ကြည်ပြောကြတဲ့မေကွန်းနဲ့အဓိကအချက်ဘာလဲခင်ဗျာ
။နိုင်ငံရေးကောင်းဆောင်ဆိုတာဟာဒီလိုဒီချင်းနေဘလူလက္ခဏာလေးဘလူတာမိထံမီနဲ့ပြည်စုံဝင်မယ်ဆိုတော့တတိညွန့်ပြသွားပါတယ်တကယ်ကိုပြည်စုံညွန့်ပြသွားတယ်ဒါကကျွန်တော်တို့ဖာသတိပေးနေတာလေလို့ဆိုတော့ကျွန်တော်တို့ပါတီကဘဝပြည့်အနာဂတ်ကိုအခုံးကြောင်းတောင်းယူမဲ့ခေါင်းဆောင်တွေလေကျွန်တော်တို့ပါတီထဲမှာပဲနှုတ်ထွားမယ်ဥပဒေဘလူပြောသွားလဲဆိုတော့ နိုင်ငံရေးလုပ်တယ်ဆိုတာကနောက်ဆုံးတော့တယောက်ထဲတောင်ဇက်တီနိုင်ရပါလိမ့်မယ်တဲ့ကိုယ့်ရဲ့မူဝါဒနိုင်ငံရေးလုပ်မှနိုင်ငံရေးသမားလို့ကိုယ့်ကိုခေါ်ခြင်းလို့ရှိရင်ကိုယ့်မှာအရင်မှန်းချက်တွေရှိရမယ်မူဝါဒတွေရှိရမယ်ခိုင်ခိုင်မာမာကန့်ဆွဲထားတဲ့ယုံကြည်ချက်တွေရှိရမယ်အဲ့ဒီယုံကြည်ချက်တွေဆိုရင်အလုံးကစွန့်လွတ်နိုင်တဲ့တတ္တိရလည်းရှိရမယ်အဲ့ဒီလိုစွန့်လွတ်နိုင်တဲ့တတ္တိမရှိလို့ရှိရင်လည်းကိုယ်ကနိုင်ငံမလို့မခေါ်သင့်ဘူးတဲ့စစ်မှန်တဲ့ဒမိုကရေစီပြောင်းစုကြီးဖြစ်အောင်ကျွန်တော်တို့ကအဆက်ဆက်လက်ဆင့်ကမ်းပြီးတော့ကြိုးပမ်းသွားမှာအဲဒီကြိုးပမ်းသွားတဲ့နေရာမှာတိုးတက်လာမဲ့ပခုံးပြောင်းတောင်းယူမဲ့နိုင်ငံရေးသမားတွေဒလူကြီးချင်းတွေပြည့်အောင်ကြိုးပမ်းရမယ်ဆိုတာကျွန်တော်တို့အပေါင်းရယ်ဦးဆက်တစ်တွေဟောဥက္ကရာတခါနဲ့တင်ကြားလိုက်တာလမ်းညွှန်လိုက်တာပြီးတော့နောက်တစ်ခုကကျေးဇူးတရားနဲ့တစ္ဆာတရားကိုရှေ့တန်းထားမယ်တဲ့မမေ့ရအခုမှကျွန်တော်တို့ခက်ခဲကြတဲ့မျိုးကြတဲ့မှာရက်တည်စဉ်ကာလတော့ကျွန်တော်တို့လက်တွဲမဖြုတ်စရာသို့သူကောင်းပဲအနစ်နာခံအကြိတ်ခံအနှိမ့်ဆက်ခံညှဉ်းပန်းခံပြီးတော့လက်တွဲမဖြုတ်စရာကျွန်တော်တို့လည်းရက်တည်ပေးတဲ့တိုင်းစားတွေအဲဒီတိုင်းစားတွေကျေးဇူးပြုရကိုသိမှတ်ပြီလို့ဖြစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုကြီးထူထောင်ပေးမယ်ဆိုတော့ကျွန်တော်တို့ရဲ့တန်နေတာဒါကကျွန်တော်တို့ရဲ့တစ္ဆာအဲ့ဒါတွေကိုလည်းမမေ့ရဘူးတဲ့အဲ့ဒါဟာဥက္ကရာရဲ့အလုံးကိုထူထားတဲ့ဓာညီချက်တွေကျွန်တော်တို့လည်းမကောက်ဘူးနောင်လာနောက်တော့ပါဒီဥဆက်လက်ပြီးတော့လက်ဆက်ကံတည်ဆောင်သွားကြမယ်အဲခေါင်းဆောင်လုံးကြီးအတွက်ပါဒါတုံတင်ချက်ပါတယ
်ဟုတ်ကဲ့အဲ့တော့ဥဝန်ကျန်ခင်ဗျဒီနေ့ဒီညီလာခံကိုတခြားပါတီတွေကကိုယ်စားလှယ်တည်းလက်တက်ရောက်ကြတယ်မဟုတ်လားခင်ဗျ
တက်ရောက်ကြပါတယ်ခင်ဗျအဲကျွန်တော်တို့စံကန်ဘုံဝေးပါတီကဥတီဦးခေါင်းဆောင်ပြီးတော့အဲဦးပင်းစောနောက်သူကဦးအောင်ကိုတို့ကိုယ်တိုင်တက်လာပါတယ်နောက်တခြားတခြားကျွန်တော်တို့ဝိုင်းရင်နိုင်ငံသမားအုံကြီးတွေဖြစ်တဲ့ပေါ့ချန်ထွန်းလို့ဒီနေ့တက်ကြပါလေ
ခုဒီနေ့တနင်္ဂနွေနေ့မှာကဘိုးအလုံးမှုဆောင်ကောမဒီရွေးမှာလားခင်ဗျဟ
ုတ်ကဲ့အဲတနင်္ဂနွေနေ့မှာဘိုးလုံးမှုဆောင်ဖွဲ့ရွေးမှာပ
ါဘိုးအလုံးမှုဆောင်ဖွဲ့ရွေးတာမှာအဒီဥက္ကဋ္ဌအဖြစ်ကတော့ဒေါအောင်စန်းစုကြည်ကိုပဲဆက်ပြီးရွေးမယ်လို့ကြားပါတယ်ခင်ဗျဟုတ်ပါလား
ဟုတ်ပါတယ်ဒါတော့ဗျာ
ဟုတ်ပါဟုတ်ပါတ
ယ်ဟာမစင်နာနေရမရှိပါဘူ
းဟုတ်ကဲ့ဦးကြည်ဝင်းရဲ့ဒီညီလာခံကနေဘာတိရှေ့ဆက်လုပ်မလဲခင်ဗျ
ကျွန်တော်တို့ဘာတိမှာချထားတာလုပ်ငန်းစဉ်ကတော့ကျွန်တော်တို့ဒီတရားဥပဒေစိုးမိုးရေးကဒါအဓိကကြားနေတာပေါ့နော်တရားဥပဒေစိုးမိုးရေးရဲ့တပိတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ပြင်နိုင်ဖို့အရေးပေါ့ဒါကျွန်တော်တို့ရဲ့ဒီရှေ့သွားမယ်လုပ်ငန်းစဉ်ကတော့ရှိနေတာပေါ့ဒါပေမဲ့ဒီနေ့ဆိုလောလောဆယ်ကတော့ဒီထဲမှာတော့မပါသေးဘူးဒါပေမဲ့အခုပါတီညီလာခံရဲ့အရေးကြီးတဲ့လုပ်ငန်းစဉ်ကိုကျွန်တော်တို့ဘာတွေချရလဲဆိုတော့ဒီမှာဥက္ကဋ္ဌရဲ့ညီကုန်းထဲမှာကိုပါနေတာကဒီအနာဂတ်ခေါင်းဆောင်ဒါကိုကျွန်တော်တို့ပါတီကရွေးပြီးလို့ပြောတာပေါ့တော့ဒေါ်ဆန်းစုကြည်ကကျွန်တော်တို့ပါတီရဲ့ခေါင်းဆောင်အဲ့ဒါအပြင်ကိုကျွန်တော်အမျိုးသားညီညွတ်ဖွဲ့ချုပ်မှာတကယ်ခေါင်းဆောင်ကြီးနော်အနာဂတ်မှာခေါင်းဆောင်ကြီးဒါတွေကိုကျွန်တော်တို့ကမှန်မှန်ကန်ကန်ကျွန်တော်တို့ရွေးဖို့လိုတယ်တပိုးကောင်းကြီးရွေးပြီးခေါင်းဆောင်ကြီးရွေးကြမှာပဲအဲ့ဒီမှာအနာဂတ်အတွက်ခေါင်းဆောင်ကြီးကိုဘယ်လိုခေါင်းဆောင်ကြီးကိုရွေးမလဲဆိုတာအဲ့ဒီခက်နဲ့တိုက်ကြီးရဲ့ခေါင်းဆောင်ကြီးရွေးဖို့ဝေဖန်ကြရတော့ရှိတာပေါ့ဗျာကျွန်တော်တို့မှာမူဝါဒမရှိဘူးဆိုတာမဟုတ်ဘူးရှိပါတယ်မူဝါဒကြီးကျွန်တော်မှာ
ဟုတ်ကဲ့ဦးကျဝင်းခင်ဗျအခုအဲ့တော့ဒီလာမယ့်2015အတွက်ကိုဘယ်လိုများပြင်ဆင်မလဲခင်ဗျအ
ဲ2015အတွက်ကတော့ကျွန်တော်တို့ကဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်နိုင်ပြီးရင်2015အတွက်မှာကျွန်တော်တို့တိုင်းပြည်ကိုအုပ်ချုပ်နိုင်ဖို့အတွက်တိုင်းပြည်ကိုစီမံခန့်ခွဲနိုင်ဖို့အတွက်ကိုကြိုတင်ပြင်ဆင်ပြီးတော့ညီလာခံကနေချမှတ်လိုက်တဲ့ဘိုးဘုံတီတွေဟာအခုရက်စပြီးလုပ်ငန်းတွေစပြီးလုပ်ရတော့မှာကော်မတီတွေကိုကြိုတင်ပြင်ဆင်ပြီးတော့ဖွဲ့ပြီးတော့ပုံမှန်ရက်ကြအောင်ကျွန်တော်တို့လေ့ကျင့်ရတော့မှာ
ဟုတ်ကဲ့ခင်ဗျာဦးဝန်ကျန်ခင်ဗျာအခုဒီညီလာခံကိုယ်စားလှယ်၄ယောက်ကိုဒီထုတ်ပယ်လိုက်တဲ့ကိစ္စကအသူတို့ကဒီပါတီညီလာခံကိုဘယ်လိုအနှောက်အယှက်တွေပေးနိုင်လို
့ဖြစ်တာဒီလိုကောင်ဆိုရင်ပါတီကလည်းထမှန်ပြီးတော့မှတ်ပုံတင်လိုက်တော့ပါတီအစ်စ်လို့ကျွန်တော်တို့ကစပြီးတော့ထူထောင်လိုက်တာအဲ့တော့ဥက္ကဋ္ဌကိုယ်တိုင်ကစပြီးတော့ပါတီဝင်အဖြစ်ထပ်ပြီးတော့အစ်စ်မှတ်ပုံတင်တယ်ကျွန်တော်တို့အားလုံးလည်းအစ်စ်ကျွန်တော်ထပ်ပြီးတော့ရှောက်ထားကြတယ်အဲ့ဒါဘာကြောင့်လဲလို့ဆိုတော့ကျွန်တော်တို့ကအဲ့အတိတ်တွေကိုကျွန်တော်တို့ကဝင်စီခင်လို့ပဲဥက္ကမင်းကငင်းကျေစုကလွတ်လာပြီးတည်းကပထမဆုံးပြောရမင်းကမောင်ကိုသူဒီကိစ္စပြောပါတယ်ဒီမတ်တယောက်ကလည်းမင်းရဘူးပြည်သူတရားလုံးပါမှာဖြစ်မှာအဲ့တော့ပြည်သူတရားလုံးပါတဲ့ပါတီလူလူအခြေပြုတဲ့ပါတီဖြစ်အောင်လုပ်ရမယ်လို့ကြောင်းဝင်တင်တော့လည်းလမ်းညွှန်တယ်အဲ့တော့ကျွန်တော်တို့ကတန်ပြီးတော့စူးစီးတဲ့နေရာမှာကျွန်တော်တို့ကပါတီဝင်လျှောက်လာကုန်အောင်မှာဟို88တုံးကပါတီဝင်လျှောက်လာကျွန်တော်မှတ်မိနေတယ်လူတော့ကပါတီဝင်လျှောက်ချင်တယ်ဆိုရင်ငယ်လေးပါတီဝင်ဖြစ်ပြီးသားနှစ်ယောက်ကအကောင်မင်းတို့ရပါကထောက်ခံပေးရတယ်အခုတခါမှာကျွန်တော်တို့ကအဲ့လိုတော့မလုပ်ဘူးကျွန်တော်တို့ပါတီကလူလူပါတီဖြစ်တယ်ဘယ်သူမှမစိုးပါဝင်နိုင်ငယ်ဒီမိုကရေစီဆိုတာ diversity ပဲမတူကြရမှုကျွန်တော်လက်ခံတယ်သို့တော့အများဆုံးတဲ့ချက်ကိုလက်ခံတယ်ဒီမိုကရေစီကြတဲ့ဖက်တော်သားတော့ဖြစ်ရမယ် ဒါပဲကျွန်တော်တို့တန်ပြထားပြီးအဲ့လိုနဲ့ကျွန်တော်တို့ဖွဲ့ကြည့်လိုက်တာပေါ့ဗျာပါတီအင်အားကြီးကလည်းသူ့ရဲ့ကြီးလာတယ်ဗျာတောက်ကောင်ဆိုရင်ခင်ဗျအခုဆိုရင်73သိန်းလောက်ရှိတယ်ပါတီအင်ကအဲဗမာပြည်ရဲ့တကယ်ခင်ဗျကိုပါစန်တစ်နဲ့ပြည့်ကြည့်မယ်ဆိုရင်ဒါအလုံးသူ့ရဲ့ကြီးမားတဲ့ပါတီအင်သူကြီးဗျာဒါအဲ့တော့အဲ့ဒီမှာကျွန်တော်တို့ကညီလာခံကြီးလှုပ်တယ်ပေါ့ဗျာရက်ွက်အရှင်မှာရက်ွက်ပါတီအင်သူ့ရဲ့အချိုးစားပေါ်လိုက်ပြီးတော့အဲရက်ွက်ပါတီအင်သူ့ကရွေးချယ်တင်မြောက်တဲ့ရက်ွက်ကောင်းဆောင်နေအဲနောက်မြို့နယ်ပါတီဝင်သူကရွေးတင်တဲ့မြို့နယ်ပါတီခေါင်းဆောင်တွေအဲ့ဒီကနေပြီးတော့မြို့နယ်ကနေပြီးတော့ဗဟိုဆင်လွတ်တဲ့ပါတီဝင်ချိုးစားလိုက်ဆင်လွတ်တဲ့ဘုံညီလာကကိုယ်စားလှယ်နဲ့အခုကျွန်တော်တို့ဒီလာကကြီးကျင်ပါတာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကလည်းစီမံချက်နဲ့ပေါ့ဗျာကိုယ်စားလှယ်လောင်းကိုဘယ်လိုရွေးရမလဲရက်ွက်ဆင်မှာဘယ်လိုဖွဲ့ရမလဲမြို့နယ်ဆင်ဘယ်လိုဖွဲ့ရမလဲဆိုတော့အဲ့ဒီစံညီပါအဲ့ဒါကြီးကျွန်တော်ကချပေးလိုက်။ချပေးလိုက်မယ်လို့ကျွန်တော်မှလည်းတခြားတခြားလွတ်တော်ကလည်းတစ်ဖက်ကရှိတော့ပေါ့ဗျာ။ကျွန်တော်တို့ကျင်းပါရေးကော်မရှင်လည်းတော့ကိုတော့အကွက်စီအောင်တော့လုပ်သေးတယ်။ပြီးတော့လည်းပဲဘာဒီတဖြည်းဖြည်းစစ်မှန်လဲဆိုတော့အဲ့လိုပေါ့ဗျာ။တချင်းချင်းဒီနေ့ဥက္ကရာမျိုးနွယ်မှလည်းတချို့အရီပါပါတယ်။အကူကြီးမျိုးတဲ့လူကိုနေရာပေးချင်တာတို့ကိုလူကိုနေရာပေးချင်တာတို့ကိုသားချင်းကိုနေရာမေးချင်တယ်။ဒီဟာလေးပါလာတယ်။ဒီမိုကရေစီကချင်းလုံးကြောင့်မဟုတ်ပါဘူးကျွန်တော်လည်းသိပါတယ်။ဒါပေမဲ့တိုက်ရင်ကျွန်တော်လည်းလျှော့ပြီးတော့လုပ်ပါတယ်။ဒါပေမဲ့တဖြည်းနဲ့အဲ့ဒါကြီးကအဲ့နောက်တော့ဘလို့ဖြစ်လာလဲဆိုတော့အိုးစုဖွဲ့ပြီးတော့ပဲနေရာကျူရာတို့ဘာလို့ဖြစ်လာလဲဖြစ်လာတော့အဲ့ဒီမှာဒီလကန်ကြီးကလည်းတဖြည်းဖြည်းနှီးလာပြီကဒီလကန်ကလည်းကုစလေပေါင်းတစ်ထောင်ကြီးပါတော့တက်မဲ့ညီလာကဖြစ်တယ်အဲ့တော့အဲ့ဒီကာလမှာတဖြည်းဖြည်းနဲ့အဲ့ဒီတန်ကြီးကပူပူပြီးတော့ကျေလာပြီးတော့ဒီသတင်းတွေပါကြောက်လာကြောက်တော့ဘောခေါင်းဆိုတော့ကျွန်တော်တို့ကဇက်ွက်ညီလာကကျင်းပကြီးကော်မရှင်မြို့နယ်ညီလာကကျင်းပကြီးကော်မရှင်ခရယာညီလာကကျင်းပကြီးကော်မရှင်တိုင်းညီလာကကျင်းပကြီးကော်မရှင်ဆိုတာအခုတည်းကအလုံးလုံးနေတော့ဆိုတော့တို့ကဘူကော်မရှင်နဲ့ဆက်သွယ်ရှိတာအဲ့ဒီလေကိုပုံကွန်ရှင်ရရတာပေါ့ကျွန်တော်တို့ရည်မှန်းချက်တွေကောင်းဆောင်တွေရည်မှန်းချက်တွေဒီမိုကရေစီကြကြဖွဲ့စည်းဖို့ဆိုတဲ့ရည်မှန်းချက်တွေလုံးဝပြတ်တော့အဲ့ဒါကြောင့်မလို့ထောက်ထားတွေလည်းရထားတဲ့အခါကျတော့ပုံကွန်ရှင်ကပြီးခဲ့တဲ့ညကံကျင်းပမီ10လောက်ကျူကညီညာချင်းကြောင့်ထုတ်ပြီးတော့3ပြေညီညီပြပြစီတဲ့သူ့ကိုမဲပေးသူ့ကိုမဲပေးလို့ပြောရင်ဗလူကိုမဲမပေးနဲ့ဆိုတာလူလူပါသွားတယ်ပေါ့အဲ့ဒါမျိုးတွေမလုပ်ကြပါနဲ့3ပြေပါလေဒီလိုရတဲ့ဟာစင့်လို့ပါဘူးလို့ညီညာချက်ထုတ်ပါတယ်ကျေးရထုတ်ပြီးနောက်လည်းပဲဒီလိုရတဲ့ဆက်ပြီးရှိနေပါတယ်ထောက်ထားတွေလည်းရှိနေတဲ့အတွက်ကြောင့်နောက်ဆုံးမှာဒီကိုယ်လေးတယောက်ကိုညီလာခံတက်ခွင့်ရတာနော်သူတို့ပါတီကထုတ်တာမဟုတ်ဘူးဒီနေ့ပဲအဲဒီကိစ္စကိုသူတို့တော့ပြန်မေးပါတယ်ပြီးတဲ့အခါကျတော့ဒီကောင်မရှင်တူးမှုဖြစ်တဲ့ဦးမြောင်ဝင်ဖြေတာကျွန်တော်တို့မှထောက်ထားတွေရှိပါတယ်သို့တော့ဒီထောက်ထားတွေဘုရုမကျွန်တော်တို့ပြောမှာမဟုတ်ဘူးအဲ့ဒါဘာတောင်းလဲဆိုတော့အဲ့ဒီပုံကိုယ်ကိုယ်ကကျွန်တော်တို့ပါတီဝင်တွေဖြစ်တယ်အဲသူတို့ကကိုယ်ဒီခါကိုကျွန်တော်တို့ကဘာမှမထိခိုက်စေချင်ပါဘူးလို့ညောင်ရလို့ပြောပါတယ
်ဒီပုံကို၄ဦးဟာဟိုသူတို့လက်ရောက်အတူတူစုစည်းလုပ်ထားမျိုးလားတီးကြအဖြစ်ပြက်တယ်လားခင်ဗျာ
အဲတီးကြတွေပါ
ဟုတ်ကဲ့ပါတီရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့ပါခင်ဗျာခြုံငုံပြီးတော့ဥကျဝင်းဗာများပြောလို့ပါလေခင်ဗျာ
အဲအနာဂတ်ကတော့ကျွန်တော်တို့ကတော့ဒီခေါင်းဆောင်တွေကျွန်တော်ပုံမှန်ဆန်ဆန်ရွေးချယ်နိုင်ဖို့ကျွန်တော်လုပ်ရတာဟုတ်ကဲ့အဲ့တော့အခုကဖြစ်လာတာကအဲခေါင်းဆောင်တွေပုံမှန်ဆန်ဆန်ရွေးချယ်နိုင်အောင်မလုံးနိုင်တဲ့ကိုတော့အုပ်စုဖွဲ့တာမျိုးတွေအခုလူပြူပါလာအောင်လုပ်တာမျိုးတွေဒါမျိုးတွေဖြစ်လာတဲ့အခါကျတော့တော်မဖြစ်နိုင်အောင်ပမာကနာရွေးချယ်နေအောင်ကျွန်တော်တို့ကလုပ်လိုက်တာအဲ့တော့အခုလည်းအခါကျတော့အနာဂတ်ခေါင်းဆောင်တွေကိုအခုကျွန်တော်တို့ပါတီကအခုရွေးနိုင်လိုက်ကျွန်တော်တို့စီးစီတွေကိုရွေးတော့မယ်စီးစီရွေးပြီးရင်ကျွန်တော်ရှေ့ဆက်ပြီးအဲ့ဒါမှရှေ့ဆက်ပြီးလုပ်ငန်းတွေမွာရတဲ့ချမှတ်မယ်ဒါမှမဟုတ်ကျွန်တော်တို့ကဒီပါတီဟာဒီမြန်မာပြည်စီဖွဲ့ချုပ်ဟာလည်းလည်းပါတီဟာမြန်မာနိုင်ငံကိုဥဆောင်တဲ့နေရာမှာဒီလိုစီးနီးအောင်ကြကြတယ်တော့တိုက်ပြီးဖို့ပြုတ်တုတ်တဲ့အောင်ကောင်းဆောင်ကောင်းကြီးကောင်းကြီးရွေးချယ်နေအောင်ကျွန်တော်လုပ်တဲ့နေရာမှာပုံစံတရားဖြစ်လာအောင်လို့ကျွန်တော်တို့လုပ်ပြနိုင်မယ်လို့ကျွန်တော်ပြောလင့်ထားပါတယ
်။ဟုတ်ကဲ့ခင်ဗျ။ဘိုးကျိုင်ရောခင်ဗျ။ညီကောင်းကျုပ်အနေနဲ့ဗာမပြောလို့ပါလေခင်ဗျာ
။ဥက္ကမောင်ဆိုရင်ကျွန်တော်ကနည်းနည်းကျေကျေပြောချင်တယ်ဗျ။ဘာကြောင့်လဲဆိုတော့အခုခင်ဗျားလည်းတချို့ကြီးကြားရင်ကြားမှာပေါ့။ကျွန်တော်လည်းရေဒီယိုတွေကိုလူဆိုင်ကားထောင်းတာနေကြားတယ်။တချို့ကလည်းကျွန်တော်တို့ပါတီကနေအားကြီးတော့ကြီးပါလေ။တကယ်ကောင်းဆောင်ကလည်းအကောင်းပါလေပေါ့။ဒီလိုလေပြတ်တက်ထောက်ခံပါတယ်ဒါပေမဲ့ကျွန်တော်တို့ပါတီမှာပညာရမရှိလို့လို့ဘူဝါရမရှိလို့လို့ဒီလိုဝေဖန်တာနေရှိနေပါတယ်အဲ့ဒါလုံးဝမဟုတ်ပါဘူးကျွန်တော်တို့ကတစ်ခက်ကိုရွေးချက်ကြည့်ပါတယ်ကျွန်တော်တို့ပါတီမှာရှိပါတယ်အခုခင်ဗျာကျွန်တော်တို့လွတ်တော်လေးဝင်သွားတယ်အကြောင်းမဝင်သွားတာဘူးလွတ်တော်လေးဝင်သွားတယ်ဆိုတော့ကျွန်တော်တို့မနီဖက်စတိုမှာကတရားဥပဒေစိုးမိုးကြီးတိုင်းပြည်မှာအခုလို့ဆက်ရမှာရှိအောင်150လေးရပြီးတော့ပြန်လည်ပြီးတော့ငလန်ထူမဲ့တိုင်းပြည်အောင်အရေးကြီးဆုံးကဘာလဲဆိုတော့ကျောင်းဝင်စုံတွေကဒီလိုတင်းငင်းအေးချမ်းကြီးပဲကျောင်းဝင်စုံတွေနဲ့တင်းငင်းအေးချမ်းမရှိရင်ကျွန်တော်တို့အနှုတ်50ဆက်ရလာရှိအောင်ပါစာမတက်တော့တဲ့အခ ချင်းတိအောင်ဖြစ်နေတယ်ကလေးတွေကျွန်တော်တို့ဘယ်လိုလုပ်ပညာရေးအကောင့်တို့ပြင်မလဲကျမကြီးဆောင်ဆောင်မှုအလုံးချိုးတယ်နေတယ်ကျွန်တော်နိုင်ငံရေးကျမကြီးဆောင်ဆောင်မှုစနစ်ဘယ်လိုကောင်းအောင်လုပ်မလဲအစိုးရအဖွဲ့မှာအလုံးသိနေကြတယ်ဗျာဘဝမှာနာမည်ကြီးဆုံး corrupted ဖြစ်နေတယ်အဲဒီလို good governance မဖြစ်တာကိုဖြစ်အောင်ကျွန်တော်ဘယ်လိုလုပ်ကြလဲဒါရူရောဘယ်လိုမရှိမဖြစ်ဘာသာအခြေခံတည်ကြတယ်အဲ့ဒါကိုကျွန်တော်တို့ပါတီကတောင်းယူလိုက်တယ်တောင်းယူရဆိုတာတောင်းပေးတဲ့လူကပြည်ချောင်းကောင်းတော်လဲဒီကဟာကျွန်တော်တို့ရဲ့ဘုံငန်းကျင်နဲ့ကိုက်ညီလို့ကျွန်တော်တို့တောင်းယူလိုက်တာအဲ့ဒါကိုကျွန်တော်တို့ပါတီကဘဝရရှိတယ်ဆိုတာကိုပြတာနောက်ကျွန်တော်တို့နောက်ကျူးညင်ရင်ကျူးညင်ရင်လည်းကျွန်တော်တို့နည်းနဲ့ကျွန်တော်တို့ကျူးစားနေတာပဲဒါနဲ့အချင်းပြည်နယ်တို့ဘာလို့ညာလို့ကျွန်တော်တို့ကောင်းဆောင်မပါဘူးပါအဲ့ဒါကတော့ဥက္ကုံစုလည်းသိတဲ့တိုင်ပဲခင်ဗျအတုံးချပါနော်အတုံးချပါလို့ပြောနေပါလေဗျာအဲ့ဒါမျိုးသားကောင်းဆောင်ကြီးရဲ့တမိပါဗျာအဲ့ဒါကိုမပါအောင်လုပ်ထားတာကကျွန်တော်တို့ကဘာမှမဘူးကျွန်တော်ဘာမှမတတ်နိုင်အဲ့ဒါပါပဲအဲ့တော့ကျွန်တော်တို့အဲ့ဒါနဲ့ပြည်ရင်အေးချမ်းရင်းနဲ့ပြည်ရင်းချမ်းရင်းအတွက်ကျွန်တော်တို့အမြဲတမ်းဆက်ကြိုးစားအောင်ပဲပုဂ္ဂါဆိုတာအမြဲတမ်းကျွန်တော်တို့ပြောတိုင်းပြောတိုင်းပြောလို့ဆိုတာမမိနဲ့တော့ကျွန်တော်တို့ပြောင်းစုဆိုတဲ့ပြဿနာကြီးကိုနိုင်ငံရေးနဲ့မဖြေရှင်းနိုင်ကျွန်တော်တို့မှလည်းဘာလို့မှဖွံ့ဖြိုးတိုးတက်မှာမဟုတ်ဘူးမကြခဏပြောတယ်အဲ့ဒါကိုကျွန်တော်တို့ကငူရှိတယ်ကျွန်တော်ကဆက်မှန်တဲ့ပြောင်းလို့စနစ်ကိုသွားကျင်တယ်။ဒါကလည်းကျွန်တော်တို့ဆက်ကြိုးစားနေမှာအခုပါတီဟိုစနစ်ကကြဖွဲ့စည်းတယ်ထူထောင်တယ်ဆိုတော့အဲ့ဒီအတွက်ကျွန်တော်တို့လုပ်တာ။နောက်တစ်ခုက2008ဖွဲ့စည်းပုံခြေကောင်းတယ်။တောင်းကျဖွဲ့စည်းပုံခြေကောင်းပြီးစထွက်လာတဲ့ကကျွန်တော်တို့ကပြင်ရမယ်။ဘယ်ချက်တွေပြင်ရမယ်လို့ဆက်မချက်ကျွန်တော်တို့ကြီးနာထားတယ်။တချက်ကိုလည်းပြင်ဖို့လိုအပ်တယ်။ကျွန်တော်ပြောချင်တာကဘလောက်လိုရလဲဆိုတော့ပြင်ကြည့်လိုက်ပါ။ဘလောက်ကောင်းသွားမလဲဆိုတော့အဲ့ဒါသိ။အဲ့တော့ပြင်ရမယ့်ချက်တွေကိုကြည့်လိုက်ရင်ခင်ဗျတစ်ကနေစနစ်ထီအောင်ကတမတော်မပါလို့မရဘူး။တမတော်ပါမှကျင်လို့ရမှာအဲ့ဒါကြောင့်လေကျွန်တော်တို့ကတွတ်တော်ထဲမှာရောတခြားနယ်ပယ်တီးပြီးမှာရောကျွန်တော်တို့ကတမတော်နဲ့ဥပပေါင်းဆောင်ရဲ့ကျင်ပါတယ်လို့ကြာကြီးတွေကပြောခဲ့တယ်1989တွေကပြောတယ်မြို့သားပြန်လဲတင့်မြဲရေးဆိုတာအားပဲကျွန်တော်တို့ရဲ့ဥပဒေရှင်မှန်းချက်တကူကမြို့သားပြန်လဲတင့်မြဲရေးပဲဒီကနေ့ပဲဥပဒေပြောရတဲ့မှာဖြတ်ပြောသွားသေးတယ်ဟုတ်ပြီနော်အဲဘောင်းဆိုအတိတ်ဆိုတာဘာလို့ပြောလဲအတိတ်ဆိုတာသင်္ကန်းသာကြီးပို့ပဲအာခတာတည်ထားဖို့မဟုတ်ဘူးပြည်သူပေါင်းတဲ့လေကြီးချစ်ပြီးတော့အနာဂတ်ကိုကောင်းအောင်ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဒါကိုစဉ်းစားပါတယ်အလုံးကောင်းတဲ့လမ်းကြီးလေအဲ့ဒါကကျွန်တော်တို့ပါတီမှာမူဝါဒဘလောက်ရှိတယ်ကျွန်တော်ကအတိတ်ပုံမှာဘယ်လိုသဘောထားတယ်ကျွန်တော်ရဲ့ရှုမြင်ပုံကဘယ်လိုကျွန်တော်ရဲ့လောကအမြင်ကဘယ်လိုပြည်ထုတ်ပုံကကျွန်တော်တို့ဘယ်လိုရှုမြင်အနာဂတ်ကိုကျွန်တော်ဘယ်လိုဆက်သွားကြမလဲဆိုတော့အလုံးငငယ်ကြတဲ့ပါတီကြီးကဒါကျွန်တော်တို့မှာမူဝါဒမရှိဘူးလို့ပြောတာကျွန်တော်အံ့တယ်ဘောအဲ့ဒါကြောင့်မလို့ကျွန်တော်တို့အခုအလုံးမောမြတ်တဲ့ကျွန်တော်တို့ရဲ့အဲ့ဒီဂျမိုင်းချက်တွေကိုအကောင့်တွေထွန်နိုင်မှုအတွက်ကျွန်တော်တို့အင်အားကိုပိုးပြီးတော့ခိုင်မာတဲ့ခိုင်မာအောင်ဒီလိုတောက်ခံမှုရတဲ့ရအောင်တမတော်ကိုပြောင်းလဲနိုင်ဖို့ကျိုးမြမှုဆိုတာဟာအဲ့ဒီလူလူအားနဲ့ထုံရမှာအဲ့ဒါကြောင့်မို့ကျွန်တော်အမြဲတမ်းကျင့်ပါခြင်းဖြစ်ပါတယ်။ဒါကြောင့်လူဒီနေလာကကျွန်တော်တို့အမိုင်းအတွက်ကိုအလုံးကိုအရေးကြီးပါလေလို့ကျွန်တော်ထပ်ပြောပြရစီလား
။ဒီနောက်ဆုံးအနေနဲ့ပေါ့အချက်လေးတစ်ချက်ကျွန်တော်မေးပြရစီအဲ့တော့လာမယ့်2015ရွေးကောက်ပွဲမှာအမျိုးသားတိမိုစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်တွေအရွေးခံရမယ့်အလားအလာဘယ်လောက်ရှိလဲဆိုတာဆရာဝန်ကြီးအရင်ဆုံးပြောပါလားခင်ဗျ
ာ။ဒါမြတ်တာလွတ်လပ်တဲ့ရွေးကောက်ပွဲသာဖြစ်တယ်။ NLD ကဒီ1990တုန်းကလိုပဲတောင်ပြိုကွမ်းပြိုနိုင်မှာပြေးကြပါလေခင်ဗျာ။
ဟုတ်ကြွေးအမြင်နဲ့ကြားပါရစေခင်ဗျာ
အဲမတော်ပြည်သူလူထုကဒီ NLD ကို2015ကျလို့ရှိရင်တည်မနိုင်တော့တည်ဖို့ပြုတ်တဲ့အောင်အတွက်ကိုနော်တောင်းပေးမယ်လို့ပြည်သူလူထုကစံနှိဒံချထားပြီးပြည်သူလူထုကတောင်းကြည့်တဲ့အခါပြည်သူလူထုကလည်းပြည်ပြီးတယ်ကျွန်တော်မြန်မာနိုင်ငံပြည်သူလူထုကနိုင်ငံရေးနဲ့ပတ်သက်လို့ရှိရင်နားလိုက်တယ်အဲကြောင့်မို့ပြည်သူလူထုကိုနိုင်ကွာကိုမြန်မာနိုင်ငံမှာ NLD ကဥဆောင်ရမယ်ဆိုတော့သူတို့မှရိုချက်ကိုရှိတယ်အခု NLD ကိုဘာမှတောင်းမပေးရဘူးနော်NLD ကဘာမှမလုပ်ရသေးဘူး NLD လုပ်ရင် NLD ဥဆောင်ရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်လို့ပြည်သူလူထုကယုံကြည်နေတယ်ဒါကြောင့်မို့2015ကျရင်ပြည်သူလူထုက NLD ကိုကျွန်တော်ရုပ်ပေါ်ပေါ်မှာအနိုင်ပေးမယ်ဆိုကျွန်တော်ယုံကြည်ထားတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးခဲ့ကြတဲ့ဘိုလ်လုံးမှုဆောင်အဖွဲ့ဝင်မန္တလေးမဟာအောင်မြင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျိုင်းကျေးဇူးထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
လာဘုတာမြို့နယ်ကိုစားပြုပြီးညီလာခံဝန်တက်ရောက်နေတဲ့ဘိုလ်ကော်မတီဝင်ရှင်းနေဦးကြည်ဝင်ခင်ဗျာ RF ရအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်
တနေ့ဦးလေးစကားဝိုင်းကိုဒီမာရင်ဂျာနာကွင်ပြပါခင်ဗျာတော်တာချင်အားလုံးရွှင်လန်းချမ်းမြေကြပါစေခင်ဗျာ